ချမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်အဓိကကုန်းတွေစခန်းဖြစ်တဲ့မူဆယ်မြို့မှာဒီရက်ပိုင်းအတွင်းပစ်ခတ်တာတွေလူရက်တာတွေမကြာခဏဖြစ်နေပြီးတော့မိုးရေဆေးကြောင့်တိုက်စုံမှုတွေလည်းမြင့်တက်နေပါတယ်ဒီလိုဖြစ်ပွားလာတာဟာနယ်စပ်ဂိတ်ပိတ်လို့အလုတ်ကင်ခက်ခဲတာနဲ့လောင်ကစားဝိုင်းတွေလက်နက်ကင်ပြည်သူစစ်တွေနဲ့ဆက်ဆက်နေတယ်လို့လည်းဒေသခံတွေကဗီအိုကိုပြောပါတယ်ရန ူးရတာတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလလောက်ကစပြီးပုံမှန်မြင့်တက်လာခဲ့ရတာကအခုအချိန်ထိလည်းဆက်လက်ဖြစ်ပွားနေတာပါဒီအပိုင်းတွင်းအခြေအနေကိုဒေသခံတူဦးက VOA ကိုအခုလိုပြောပြပါတယ
်မနေ့ကည7:00နာရီဝန်းကျင်လောက်ပေါ့နော်ဒီဆန်စော်ဘက်မှာဘယ်အဖွဲ့စီလဲတော့မသိဘူးဗျာအဲတစ်ခါကြရတယ်လို့တော့အဲကြားတယ်လူတယောက်ဖြစ်တယ်လို့တော့ပြောတာပဲဒီလားရှင်ရှင်လားတော့အဲမတိချာလေးပေါ့ချွေမျိုးတွေလည်းသူကဖုံးဖိတ်ထားတော့ကျွန်တော်မေးရင်လည်းအဲမရလို့လေညခဲ့တဲ့နေ့ရက်နောက်ကတော့မောင်ဝင်းပန်လို့မောင်ဝင်းကအဲနေ့အိမ်မှာအဲလူတစ်ဖက်က၃ယောက်အဲရှင်ငါးနဲ့လာပြီးတော့မှဓမြတိုက်တာပေါ့အခုတော့အဲ့လိုအများချင်းဖြစ်လာတယ်ဗ
ျဓမြတိုက်တဲ့အဖွဲ့ဟာမိကန်တစ်တာငွေသား၅သိန်းကျော်နဲ့အင်ရှင်နစီကတယ်လီဖုန်းတွေကိုတင်ယူပြီးအပြန်မှာလမ်းမှာရင်မတော်တဆတိုက်ခတ်မှုဖြစ်ပြီးထွက်ပြေးသွားတာကြောင့်မိကန်တစ်တာတော့ပြန်လည်ရရှိခဲ့ကြောင်းပြောပါတယ်။တခြားမူဆယ်မျိုးကတအူးကလည်းဒီလ၈ရက်နေ့ကပြည်သူစစ်တွေပြစ်ခတ်တာကြောင့်ဆိုင်ကယ်ဆီလာတဲ့လူငယ်၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်
။ပြီးခဲ့တဲ့၈ရက်နေ့ကလည်း၈ရက်နေ့လည်းဖြစ်တယ်။အဲ့ဒါကဘာဘယ်သူမှမသိလိုက်ရော။သူတို့သားရေးစစ်တယ်လား။သားတဲ့ပြည်သူစစ်တွေကလည်းသူကဆိုင်နဲ့လူငယ်နဲ့နေသားလည်းလမ်းသားလိုက်တာကလေးတွေကလည်းပဲသိနေကြဗျာ။ဆိုင်ကယ်ဆီဖြတ်တော့ပြစ်လိုက်တာသိသွားလို့ပြောတယ်။
ဒီလိုယူတာပြောဆိုငါ့ကိုမသိတာ
မူဆယ်မျိုးကလောင်စာရုံနေမှာလုံခြုံရေးယူထားတဲ့ပြည်သူ့စစ်အဖွဲ့တွေဟာအနည်းဆုံး20ကျော်အထက်ရှိနေကြောင်းပြောပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကလည်းမင်္ဂလာမူဆယ်မှာဒေသခံတို့အုပ်ကိုရဲဝတ်စုံဝတ်ထားသူတွေကဓမြတက်ခဲ့ကြောင်းရွှေဖီမြေသတင်းဌာနကဖော်ပြထားပါတယ်ရှမ်းပြည်နယ်အခြေစိုက်ရွှေဖီမြေသတင်းဌာနရဲ့အက်ဒီတာမိုင်းအနိုင်ကလက်ရှိဖြစ်ပေါ်နေတဲ့ပြစ်ခတ်တာတွေလူရတာတွေတိုးမြင့်လာတဲ့အပေါ်အခုလိုသုံးသပ်ပြောဆိုပါတယ်
အမှုတဲ့ငရေမောင်တော်နိုင်ဖြစ်တယ်ပေါ့ဒီနောက်ပိုင်းမှာကျတော့တရုတ်နဲ့ဂျက်ကလည်းပြိတယ်တော့ကိုင်းနေရာလည်းမရှိတော့ဘူးအဲ့တော့ဒီမောင်တော်ပိုင်းနဲ့ဆိုရင်လည်းဆယ်ချီပေါ့နော်ကျွန်တော်ပေါ်ပေါ်ခင်းကိုလောက်လာကြတာပူဆူးလာတယ်ဆိုတော့လူတွေအလုံးလက်မဲ့ဖြစ်တဲ့ခါကျတော့အမှတရုတ်ပြည်နဲ့ဆက်လို့မရတဲ့ခါကျတော့ဒီမောင်တော်ရုံမှာစတောင်းစားရောက်ကြတယ်အမှရှုံးတဲ့ခါကျတော့အလင်းလမ်းကြီးကိုလိုက်လာကြတယ်သက်ဆိုင်ရှာဖို့ကျတော့လည်းတရုတ်ပြည်ဘက်ကိုပြန်တော်လို့မရတဲ့ခါကျတော့ဒါတမြတ်တမ်းမျိုးတွေပူပြီးဖြစ်လာတယ်ပေါ့အဲ့ကောတမ냐တိုင်းမှာတုံးနေတဲ့လက်နက်ပစ္စည်းတွေနဲ့လူတွေမှာဆိုရင်တော့ပြည်သူစစ်တွေလက်နက်ကန်ပေါင်းဆောင်ရတော့လှုပ်ရှားနေနေနေဖြစ်တဲ့အခါကျတော့ဒါလက်နက်ကိုအလွယ်တကူရတဲ့နေရာလေးဖြစ်တော့ဗောနော
်ဒါအပြင်မူဆယ်အပါဝင်ရှမ်းပြည်နယ်ဒေသအတော်များများမှာမွေးစေဝါရောင်းဝယ်တာတွေတုံးဆွဲတာတွေလည်းမြင့်တက်လာနေကြောင်းပြောပါတယ်ဧပြီလ20ရက်နေ့ကတော့မူဆယ်မြို့အတွင်းလူရဲသူနှုတ်ကိုပြည်သူစစ်ကလိုက်လံဖမ်းဆီးပစ်ခတ်တာမှာအသက်18နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့တယ်လို့ငွေလဲဆိုင်တွေမှာလူရတာဓမြတိုက်တာတွေမကြာခဏဖြစ်ခဲ့ပါတယ်။မူဆယ်မြို့မှာဖြစ်ပွားတဲ့ရာဇဝမှုအတော်များများဟာလောင်းကစားရုံတွေ၊ကာရာအိုကေခန်းမတွေရှိရာ၊ကောင်းမှုတုံ၊ဆွမ်ဆော၊မင်္ဂလာမူဆယ်ဘက်အချမ်းနဲ့စီမံကိန်းစုံလမ်းတစ်လျှောက်မှာအဖြစ်များနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။